Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016ဧပြီလ1ရက်တောက်ကြနေမနေ့ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါဝါရှင်တန်နဲ့ရောမကျင်းပါတဲ့နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုကျက်သပရီးနေမှာအမေရိကန်သမ္မတကဖွင့်လှစ်ပေးလိုက်ပါပြီပြင်သစ်မှာအချမ်းဖက်တိုက်ခိုက်မှုလုပ်ခဲ့တဲ့ဘယ်လ်ဂျီယမ်မှာဖမ်းမိခဲ့သူအချမ်းဖက်သမားကိုပြင်သစ်ကိုမှပြန်ပြီးပို့ပေးတော့မှာဖြစ်ပါတယ်ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုဧပြီလထဲမှာလက်မှတ်ရေးထိုးမယ်လို့အမေရိကန်နဲ့တရုတ်တို့ကကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနက်တိုင်း
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြမှာကဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံရသူပေးအပ်မဲ့ဥပဒေနဲ့ပတ်သက်ပြီးမြမရေးသုံးသက်သူတွေကြားမှာအမြင်မျိုးမျိုးရှိနေပါတယ်မြမရေးကျွမ်းကျင်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘက်ကတော
့ Seems to me that this may only antagonize the military. Right now it's important that both sides, the military and
မလို့အပစ်စစ်တပ်နဲ့ပြဿနာတက်မဲ့ကိစ္စလို့မှတ်ချက်နဲ့အတူဒီကနေ့ကဆလို့တာဝန်ယူမဲ့အစိုးရတက်လက်ထက်ပယ်ဖြတ်မဲ့ဥပဒေတွေထဲမှာငိမ့်စုစီလို့ပုံမှန်18မျိုးပါလိမလားတခါနိုင်တက်လွင်ကိုတိုင်းရင်းသားရေးရဝန်ကြီးခန့်ပုံမွန်ပါတီတွင်မှာဘာကြောင့်သဘောထားကွဲနေရတယ်လဲဒီအကြောင်းတွေကိုခုမနဲ့မှကြားကြရမှာပါရှင်နောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းမင်းကပြောပြပါမယ်ရှင်
American Thamara Barack Obama ကသူ့ရဲ့စရုပ်ထအချိန်မြောက်နဲ့နောက်ဆုံးချင်းချင်းပါတဲ့ Nuclear လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုကျက်သပရီးနေ့က Washington မြို့တော်မှာစတင်ဖွင့်လှစ်ပေးခဲ့ပါတယ်။ IS စစ်သွေးကြွအဖွဲ့က Radio 30ကြွဘုံတွေကိုဖောက်ခွဲနိုင်တဲ့အလားအလာရှိနေတာနဲ့မြောက်ကိုရီးယားရဲ့ Nuclear ထုတ်လက်နဲ့ထုတ်လုပ်ဖို့အတွက်ကြိုးပမ်းနေမှုတွေဟာကမ္ဘာကြီးခုထိရင်ဆိုင်နေရဆဲဖြစ်တဲ့ချိန်ချောက်မှုအန္တရာယ်တွေဖြစ်ကြောင်းဖွင့်ပွဲမှာသမ္မတကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားက January လထဲမှာ Nuclear ဆန်းသတ်ခဲ့တာနဲ့ February လထဲတာဝန်ပြစ်ဒုံးလက်နဲ့ဆန်းသတ်မှုလုပ်ခဲ့တာမို့ထိပ်သီးညီလာခံမစတင်ခင်မှာသမ္မတအိုဘားမားကတောင်ကိုရီးယားသမ္မတပတ်ကုန်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုအင်ဗျူရောမှာတိကျတွေ့ဆုံပြီးမြောက်ကိုရီးယားရဲ့ချိန်ချောက်မှုအန္တရာယ်ကိုဆင်ွေခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒီလုပ်ရအတွက်တားဆီးကောက်ရွေးဖို့စ조사ရမှာအလုံးညီညွတ်မှုရှိပါတယ်လို့လည်းဆွေးနွေးပွဲတွေအပြီးမှာသမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားရဲ့တရုတ်သမ္မတရှီကျင်ပင်နဲ့နောက်ပိုင်းတွေ့ဆုံဆွေးနွေးချိန်မှာလည်းမြောက်ကိုရီးယားအရေးကအဓိကပါဝင်ပါတယ်။ Korean Nuclear ပြဿနာနဲ့တခြားဒေသရင်းနဲ့ကမ္ဘာပြဿနာတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေဆက်သွယ်ရေးတွေတိုးမြင့်မှုဆန္ဒရှိနေတယ်လို့သမ္မတရှီကပြောပါတယ်။မြောက်ကိုရီးယား Nuclear လက်နဲ့ထုတ်ဖို့ကြိုးပမ်းမှုအတွက်ကုလသမဂ္ဂအရေးယူတန်းခတ်မှုကိုအားကောင်းအောင်အဓိကလှုပ်ဆောင်ပေးနိုင်သူဟာမြောက်ကိုရီးယားရဲ့မဟာမိတ်ဖြစ်တဲ့တရုတ်လိုအမေရိကန်ကရှုံ့မြင်ပါတယ်။အစည်းအဝေးမှာဘေးထွက်ဆွေးနွေးပွဲဖြစ်နောက်ပိုင်းမှာပြင်သစ်သမ္မတဖရန်ဆွာအော်လန်းနဲ့တူရကီသမ္မတရစ်ဆက်တိုင်အာရိုဝန်တို့နဲ့လည်းသမ္မတအိုဘားမားတီးခြားစီတွေ့ဆုံဖို့ရှိပါတယ်
။ပြင်သစ်မြို့တော်မှာပြီးခဲ့တဲ့နိုဝင်ဘာလဂျမ်ဖက်တိုက်ခိုက်မှုမှာအဓိကတန်တရာရှိထားသူကိုဘယ်လ်ဂျီယံနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်ပို့ပေးလို့ရပြီလို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကထုတ်ပြောလိုက်ပါတယ်။ပြင်သစ်တရားရေးဝန်ကြီးဂျန်ဂျက်ရှီရိုဗိုရက်စ်ကဒီတန်ရရှိထားသူဆလာအက်ဖ်ဒီဆလမ်ကို10ရက်အတွင်းပဲရစ်မြို့ကိုပြန်ပို့မှာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။တရားခံရှေ့နေစီဒရစ်မွိုက်စီကတရားခံအက်ဖ်ဒီဆလမ်အနေနဲ့သူအဖမ်းခံခဲ့ရတဲ့ဘယ်လ်ဂျီယံကနေပြင်သစ်ကိုပြန်ပို့ရတဲ့အပေါ်ခုခံခြေပသွားမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်။မနေ့အစောပိုင်းတုန်းကပဲရှေ့နေမွိုက်စီကသူ့အမှုတွေအနေနဲ့ပြင်သစ်အရာရှိတွေရဲ့ဒီတိုက်ခတ်မှုအပေါ်စုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်သွားဖို့ဆန္ဒပြပြမှုရှိတယ်။ဒါကိုသူ့တရားခံဘက်ကတိထားစေချင်တယ်လို့ထုတ်ပြောထားပါတယ်။ဒါပေမဲ့နောက်ရှိနေသူကတော့မတ်လ16ရက်နေ့အဖမ်းခံတုန်းကတော့အခုလိုပြင်သစ်ပြန်ပို့တာကိုခုခံခြေပသွားမယ်လို့တရားခံကထုတ်ပြောခဲ့ပြီးအခုမှဘာလို့ဆုံးဖြတ်ချက်ပြောင်းသွားတာသူမရှင်းသေးဘူးလို့ဆိုပါတယ်။လေးလကြောင်ထပ်ပြေးတင်းဆောင်ခဲ့တဲ့ FT Salam နေနဲ့လူပေါင်း130တေခဲ့ရတဲ့ပြင်သစ်မြို့တော်တွင်နေရာများစွာကတိုက်ခိုက်မှုတွေမှာကူညီစီစဉ်ပေးခဲ့တယ်လို့တရားစွဲခံထားရတာဖြစ်ပါတယ်ခင်ဗျာ
။တူရကီနိုင်ငံအရှိတောင်ဘက်ကတ်စ်အများစုနေထိုင်တဲ့ဒီယန်ဘာကီယမြို့မှာဂျက်တပရင်းနေကားဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ရဲရဲရှိ6ဦးသေဆုံးပြီးလူပေါင်း23ယောက်ထဲမှာဒဏ်ရာရပါတယ်။အထူးရဲတပ်ဖွဲ့တွေကိုတည်ဆောင်လာတဲ့ကားဟာအဲ့ဒီမြို့ကပင်မဘတ်စကာကိတ်ဖြတ်လာခြင်းမှာဘုံပေါက်ကွဲခဲ့တာလို့တူရကီသတင်းတွေမှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။တူရကီမြို့တော်အန်ကာရာမှာဒီနေ့ဆော်ဝန်ဖြစ်ပေါ်တဲ့ကားဘုံခွဲတိုက်ခိုက်မှုနှစ်ခုကိုတော့ Cut အလုတ္တမပါတီ PKK ရဲ့အဖွဲ့ခွဲလှုပ်ဆောင်တာလို့ကြေညာပါတယ်။ February 18ရက်ပေါက်ကွဲမှုက PKK စစ်သွေးကြွာတွေကစစ်သားတွေလိုက်ပါလာတဲ့ဘတ်စကားကိုအဓိကပြစ်မှတ်ထားခဲ့တာဖြစ်ပြီးအဲ့ဒီမှာတေဆုံးရသူ29ဦးမှာစစ်သားအများစုဖြစ်ပါတယ်။ကတ်တဘုံတွေကသူတို့လက်ချက်လို့ကြီးညာခဲ့တဲ့မလ73ပောက်ကွဲမှုမှာလည်းဖောက်ဘုံဖောက်ခွဲသူ2ဦးပါဝင်တေဆုံးရသူက39ဦးပါ။မတ်လ19ရက်နေ့အသေးကံဘုံခွဲသမားအစ္စတန်ဘူးမြို့မှာဖောက်ခွဲတိုက်ခိုက်တဲ့အတွက်9ဦးတေဆုံးပြီး36ဦးဒဏ်ရာရပါတယ်။
အမေရိကန်နိုင်ငံမှာတော့ Republican သမ္မတလောင်းဖြစ်ထိတ်တန်းကပြည်နေတဲ့ဘီလီယံနာတထေကြီး Donald Trump အနေနဲ့ကိုဝင်ဖျက်ချခဲ့တဲ့အမျိုးသမီးတူကိုအပြစ်ပေးဖို့တောင်းဆိုခဲ့တဲ့အပေါ်စုံစမ်းစစ်ဆေးမှုခံရဖို့ရှိခဲ့ပါတယ်။ဒါပေမဲ့သမ္မတလောင်း Trump ကနိုင်ငံထဲမှာအခုလိုကိုဝင်ဖျက်ချဖို့ကန့်သတ်ထားတယ်ဆိုရင်သူမကိုတစုံတရာအရေးယူသင့်တယ်လို့ပြောခဲ့ပြီးအခုလိုစုံစမ်းစစ်ဆေးဖို့ဖြစ်လာချိန်မှာတော့သူ့အနေနဲ့ဒီပြောဆိုချက်ကိုနိုင်ငံပိုင်းအတွင်းပြန်ရုပ်သိမ်းခဲ့ပါတယ်။ CNN သတင်းဌာနနဲ့အင်တာဗျူးရမှာMr. Trump ရဲ့ပြောခွင့်ရအမျိုးသမီး Katrina Pearson က Mr. Trump အနေနဲ့အခုလိုလုံးဝအမှန်တိုင်းပြောခဲ့တာမဟုတ်ဘူးရှင်းရှင်းလင်းလင်းဖြစ်အောင်မပြောဖြစ်ခဲ့တာပါလို့ခုခံခြေပခဲ့ပါတယ်ပြောခွင့်ရ Pearson ကပဲ Mr. Trump ဟာအမျိုးသမီးတွေရဲ့ဒီကျမ်းမာရေးဆိုင်ရာအခွင့်အရေးအတွက်တချိန်ကထောက်ခံအားပေးသူဖြစ်ခဲ့ပြီးအခုတော့ကိုဝင်ဖျက်ချတာကိုချွင်းချက်နဲ့သာကန့်ကွက်သူဖြစ်တယ်လို့ဆိုပါတယ်ဒါပြင် Mr. Trump အနေနဲ့ကိုဝင်ဖျက်တာလုပ်ပေးခဲ့တဲ့ဆရာဝန်တွေကိုအပြစ်ပေးဖို့သာပြောခဲ့တာဖြစ်ပြီးအမျိုးသမီးတွေကိုအပြစ်ပေးဖို့ပြောခဲ့တာမဟုတ်ဘူးအမေရိကန်ဘုတရားရုံးအနေနဲ့43နှစ်ကြာခွင့်ပြုလာခဲ့တဲ့ကိုဝင်ဖျက်ချခွင့်ကိုမဖျက်သိမ်းသေးသူကုလို့ယက်တီတယ်လို့ပြောခွင့်ရပြီးအဆန်ကဆက်ပြောခဲ့ပါတယ်။ Mr. Trump ရဲ့ Republican သမ္မတလောင်းပြိုင်ဘက်နှစ်ဦးဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz အနေနဲ့လည်းကိုဝင်ဖျက်ချခွင့်ကိုဆန့်ကျင်ထားကြပါတယ်ခင်ဗျာ။
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုဧပြီလထဲမှာလက်မှတ်ရေးထိုးကြမယ်လို့ American နဲ့တရုတ်တို့ကကြေညာပါတယ်။ဒါဟာသမိုင်းဝင်သဘောတူညီချက်ကိုတခြားနိုင်ငံတွေနဲ့တရားဝင်ပူးပေါင်းပါဝင်လာဖို့အတွက်အားပေးရန်ရောက်မဲ့ခြေလှမ်းတစ်ချက်ဖြစ်သူတို့ကမျှော်လင့်ထားကြတာပါ။အခုလိုလှုပ်ဆောင်တာဟာပါရီသဘောတူညီချက်ကိုတတ်နိုင်တဲ့မြတ်အစောဆုံးလှုပ်ဆောင်နိုင်ရေးအတွက်ထောက်ကူရနိုင်မယ်လို့ American နဲ့တရုတ်သမ္မတတို့ရဲ့ချက်တပြင်းနဲ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။ဒီသဘောတူညီချက်ကိုဒီဇင်ဘာလထဲမှာနိုင်ငံပေါင်း200နီးပါးကရေးဆွဲခဲ့တာဖြစ်ပေမဲ့ကမ္ဘာဖန်လုံရင်တန်းွယ်ထုတ်လုပ်မှုအလုံးရဲ့55ရာနှုန်းလောက်ဖြစ်ပေါ်စေတဲ့နိုင်ငံပေါင်းအနည်းဆုံး55နိုင်ငံလောက်ကလက်မှတ်မထိုးမချင်းဒီသဘောတူညီမှုဟာအသက်ဝင်မှာမဟုတ်ပါဘူး။ကမ္ဘာပေါ်မှာဖန်လုံရင်တန်းွယ်အများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့ American နဲ့တရုတ်နိုင်ငံတွေဟာလာမယ့် April 22ရက်နေ့မြေကမ္ဘာနေ့မှာလက်မှတ်ရေးထိုးကြမယ်တခြားနိုင်ငံတွေနဲ့အတူပူးပေါင်းပါဝင်မှာဖြစ်ပြီးဒါဟာသဘောတူညီချက်အတွက်နိုင်ငံတွေလက်မှတ်ရေးထိုးကြမယ်အစောဆုံးလေးလည်းဖြစ်ပါတယ်။ကုလသမဂ္ဂရုံးချုပ်မှာပြုလုပ်မဲ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုနိုင်ငံပေါင်း120ကျော်ပါဝင်မယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂတွင်ရင်မှုချုပ် Mr. Ban Ki-moon ကပြောပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းမြို့ကလကတ္တာမှာဆောက်လုပ်နေတဲ့တံတားတစ်ခုပြိုကျသွားရမှာအနည်းဆုံးလူပေါင်း20သေဆုံးခဲ့ရပြီးနောက်ထပ်ဒါဇင်တွင်နဲ့ခြေပြီးဒဏ်ရာတွေရခဲ့ပါတယ်။အနောက်ဘင်္ဂလားပြည်နယ်တဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးဝန်ကြီး Jeff Ahmed Khan ကမနေ့ကဖြစ်ခဲ့တဲ့ဒီတံတားပြိုကျမှုမှာဒဏ်ရာရသူတွေအများကြီးရှိခဲ့တာကြောင့်နောက်ထပ်တည်ဆုံးမှုတွေရှိလာနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့တံတားရဲ့မီတာ180တဲ့အစိပ်ပိုင်းဟာလူစီကားတဲ့အောက်ကလမ်းမပေါ်ကိုပြိုကျသွားခြင်းဟာဆောက်လုပ်ရေးအလို့သမားတွေအနေနဲ့ကွန်ကရစ်ပြားတွေချနေချိန်မှာဖြစ်ပါတယ်။အဲဒီလိုကွန်ကရစ်ပြားတွေအောက်မှာပြိမိတယ်လို့ယုံကြည်ရသူတွေကိုတွေ့ရှိနိုင်မှုကယ်ဆယ်ရေးနဲ့ရှာဖွေရေးသမားတွေကဆက်လက်ကြိုးပမ်းနေကြပါတယ်။ NTRF လို့အတွက်ကခေါ်တဲ့အမျိုးသားသဘာဝဘေးဒဏ်တုံ့ပြန်ဆောင်ရေးတပ်နဲ့စစ်တီတွေကိုဒီကယ်ဆယ်ရေးလုပ်ငန်းတွေကိုဝိုင်းကူပေးဖို့တာဝန်ပေးထားပါတယ်။ဒီကယ်ဆယ်ရေးတပ်တွေရောက်မလာခင်အထိတော့ဒေသခံတွေနဲ့မိသားသမားတွေအနေနဲ့ပြည်မိနေသူတွေကိုလက်နယ်ပဲဆွတ်ထုတ်ပြီးတော့ကူညီပေးခဲ့ကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေအဆုံးသတ်ရေးဂျိုးပန်းနေမှုကိုပါကစ္စတန်အစိုးရကမကူညီပဲတာလီဘန်တွေပြန်ပြီးထကြော်လောင်းပါကစ္စတန်ထောင်လိုင်းအဖွဲ့ကနောက်ွယ်ကလှုပ်ဆောင်ပေးနေတယ်လို့အာဖဂန်အစိုးရဆက်ဆွဲမှုတွေကိုတူရကီအစိုးရကအငြင်းဆိုလိုက်ပါတယ်။တာလီဘန်တွေအာဖဂန်မျိုးကိုတိမ့်ပိုက်ပြီးတကိုးထောင်လှုပ်ဆောင်နေမှုတွေကိုပါကစ္စတန်ထောင်လိုင်း ISI ကလုံးဝပံပိုးပေးပြီးအားပေးအားမြောက်လုပ်နေတယ်လို့အာဖဂန်ယာယီထောက်လိုင်းအကြီးအကဲမဆတ်အန်ဒါရာဘီကဒီသတင်းပတ်တဲ့လွှတ်တော်တွင်ပြောကြားတဲ့မင်းကွန်းမှာ ISI ကိုတိုက်ရိုက်အပြစ်တင်ခဲ့တာပါပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်နဖီဇာကာရီယာကလည်းချက်တပရီနဲ့ပတ်စင်သတင်းစာရှင်းလင်းပွဲမှာခုလိုဆွဆွဲပြောဆိုမှုတွေဟာအခြေအမြစ်မရှိသလိုအချက်လက်တွေနဲ့မကန့်ညီဘူးလို့ပြောကြားခဲ့တယ်လို့ ပါကစ္စတန်ဆိုတာအကြမ်းဖက်မှုနဲ့ဆွမ်းရောက်မှုတွေကိုခိုင်ခိုင်မာမာအပြည့်အဝတန်ဓေဋ္ဌန်ချတိုက်ဖြတ်နေပါတယ်လို့လည်းပြောကြားခဲ့ပါတယ်
။ကမ္ဘာဖလားချန်ပီယံပွဲမှာကစားမဲ့အမေရိကန်မျိုးသမီးဘောလုံးအသင်းကသူတို့အနေနဲ့အမျိုးသားဘောလုံးသမားတွေထက်လစာနေရပြီးခွဲခြားဆက်ဆံခံရတယ်လို့ထုတ်ပြောလိုက်ပါတယ်။နိုင်ငံသားအခွင့်အရေးဆိုင်ရာလှုပ်ခွင်ခွဲခြားဆက်ဆံမှုပေါ်လက်ထွေစစ်ဆေးပေးတဲ့အမေရိကန်နိုင်ငံဒန်တူလှုပ်ခွင်ကော်မရှင်မှာဒီမချေနှက်ချက်ကိုမနေ့ကတင်သွင်းခဲ့ရကနေဒီစစ်ဆွဲချက်ထွက်ပေါ်လာတာဖြစ်ပါတယ်။ကုလိုမချင်းမနက်ချက်တင်သွင်းခဲ့သူတွေထဲမှာအမေရိကန်အမျိုးသမီးဘောလုံးအသင်းအဓိကကစားသူတွေဖြစ်တဲ့ Alex Morgan, Carly Lloyd, Megan Rapinoe, Becky Sabrane, Hope Solo တို့ပါဝင်ပါတယ်။ဒီဘောလုံးသမားကစားသူအမျိုးသမီးတွေရဲ့ရှင်းနေတူဖြစ်တဲ့ Jeffrey Kessler ကအမှန်တကယ်ဖြစ်နေတာကမြို့သားဘောလုံးအသင်းထက်ဒီအမျိုးသမီးဘောလုံးအသင်းကအမေရိကန်ဘောလုံးဖွဲ့ချုပ်အတွက်ပိုတန်ဖိုးရှိနေတာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
။
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါမယ်။အရင်ဆုံးတော့အစိုးရတက်လက်ထက်နိုင်ငံတော်အတိုင်ပင်ခံရာထူးထားရှိမဲ့အပေါ်နိုင်ငံရေးသမားတချို့ရဲ့အမြင်တွေကိုကြည့်ရအောင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဆိုတဲ့ရာထူးဟာတကယ်လက်တွေ့နဲ့ကိုက်ညီမှုရှိတယ်လို့ဝါရင်နိုင်ငံရေးသမားကြီးတချို့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရုကိုလွှတ်တော်ရဲ့အတီးပြုချက်နဲ့ရရှိသွားရင်တော့ဒေါအောင်ဆန်းစုကြည်ရဲ့ဩဇာတက်ရောက်မှုပိုရှိလာမှာဖြစ်တဲ့အတွက်အသွင်ကူးပြောင်းရေးပိုပြီးတော့ထိရောက်လာမလားဆိုပြီးခန့်မှန်းကြပါတယ်။အပြည့်စုံကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ပြည်ထောင်စုအစိုးရပြည်내နဲ့တိုင်းဒေသကြီးအစိုးရတွေနဲ့လွှတ်တော်ကိုပါကြီးစိုးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဥပဒေပြုခန့်အပ်ဖို့လွှတ်တော်မှစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံဆိုတဲ့ယာရုဟာဒေါအောင်ဆန်းစုကြည်အတွက်လက်တွေ့ကျတဲ့ယာရုတစ်ခုဖြစ်ပါတယ်လို့ဝါရင်နိုင်ငံရေးသမားကြီးဦးတူဝေကပြောပါတယ
်။အင်းကျွန်တော်နားရတာကတော့ဟိုလက်တွေ့အဖြစ်လည်းပဲဒါဒေါအောင်ဆန်းစုကကြံပြီးတဲ့ပုံကူဖြစ်မှဆိုတော့အတိုင်ပင်ခံယာရုဆိုတာလည်းပဲလက်တွေ့နေတော့ကိုက်ညီနေတာကိုတွေ့ရတာပဲလीနော်
။အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရသမရဖြစ်ခွင့်ကန့်သက်ခံထားတဲ့ဒေါအောင်ဆန်းစုကြည်အတွေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရုဟာအားလုံးရဲ့အထက်မှာဆိုတဲ့သဘောလဲတက်ရောက်တယ်လို့ဥတုဝေကပြောပါတယ်
။အဓိကအဖြစ်အကြံပြုမဲ့ဟာဆိုတော့ဒါအားလုံးရဲ့အထက်ကနေနေရာဝန်ယူလာတဲ့သဘောပဲဖြစ်ပါပေါ့ဗျာ။နော်ကျွန်တော်အမြင်ကတော့ဖြစ်ရင်ကြံသောပုဂ္ဂိုလ်တွေပေါ့ဗျာ။ဥပမာသမရရရောဒုတိယသမရရရောကြံတဲ့ယာရုရှိတဲ့ပုဂ္ဂိုလ်တောင်ရှိတဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့ရဲ့အရေးချင်းတိုင်းလွတ်လွတ်လပ်လပ်နဲ့လုပ်ပိုင်ခွင့်တော့ပေးစီချင်တာပေါ့ဗျာနော်အကယ်၍လိုအပ်တယ်ဆိုရင်တော့ဖြစ်ရင်အဲ့လိုပဲသူကအကြံပြုနိုင်တယ်ဆိုရင်အဲ့လိုမျိုးဆိုရင်တော့ကောင်းတာပေါ့နေရာတကာမှာဝန်ပါနေမယ်ဆိုရင်တော့ဖြစ်ရင်ကြံသောလူတွေရဲ့အရေးချင်းကိုနှိမ်ပြက်ရကြသွားမှာပေါ့နော
်အမျိုးသားလွတ်တော်မှာစတင်တင်သွင်းတဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးဆိုင်ရာဥပဒေမူကြမ်းမှာတော့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။ဝါရင်ကချင်နိုင်ငံရေးသမားကြီးတဦးဖြစ်တဲ့ဒေါက်တာတူးကြကလည်းဒီအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဒေါက်တာဖြစ်ဒီပေါ်မှာမို့တည်တာပေါ့။သူကတိုင်းပြည်အပေါ်ပြည်သူတို့အပေါ်မှာတကယ်စီကောင်းစေတာပြည်ဝရှိတဲ့ပုဂ္ဂိုလ်ဆိုပြီးတော့ပြည်သူတို့အကျိုးကိုအတည်ဆုံးတည်မှုကျင့်တဲ့ကြောင့်သူကဒီလိုဟောစာရယူခြင်းတဲ့ပေါ်ပြောအဖမေရတဲ့ပေါ်ပြောဖြစ်မယ်လို့ထင်တယ်လေ။ဒါကြောင့်တော့အတတ်နိုင်ဆုံးကြိုးစားခြင်းနဲ့တဲကြောင့်သူရဲ့ဒီဟောစာတရားမို့လဲဒါပိုဗီရှောဆိုတော့မှရေချက်နဲ့လုတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုလိုသူအကျိုးအတွက်ရေမာနေလုတယ်လို့ကျွန်တော်ထင်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံဆိုတဲ့အတွက်အစိုးရတက်မတော်အပါအဝင်အားလုံးအကျုံးဝင်တဲ့သဘောပါလို့လဲဒေါက်တာဒူးဂျာကရှုမြင်ပါတယ
်။နိုင်ငံတော်ဆိုတာတုံ့နှောက်တဲ့တဲကြောင့်ချစ်ပါလဲပါတီတာပေါ့။ဒီလိုသူထက်ထက်ပြည်သားဖြစ်ပါလိမ့်မယ်။တတိယတဲ့ဒေတာအစီအပြောင်းလဲသူဆက်ဆက်တော့ကိုရေးချက်ရှိပါပါ။ဒါတော့တတိယချင်းကျွန်တော်နိုင်ငံရဲ့ပြည်ကြောင်းလေးရေပေါ်ပြီးပြွာလောင်ပေါ်ပြီးပြည်တင်လောင်ဒါတော့ဆောင်းသားခြင်းနဲ့သာသာနဲ့လောက်တာဖြစ်တဲ့တဲကြောင့်တတိယတော့ဒါစီးပွားညှိနှိုင်းပြီးတော့သွားရပါပဲ။တားရဲ့တောက်ခတ်မှုလည်းရရှိလာအောင်တန်တဲ့ဒီနေ့တခြားပုံရောမှာဒီအပြောင်းလဲဖြစ်လာအောင်ဒီအတွေ့အကြုံပြောင်းရေးကိုပိုပြီးပြေဝတောက်ခတ်လာအောင်သူတို့လည်းလုံဆောင်သားခြင်းနဲ့စံတော်တော်ရှိမှာပ
ါအစိုးရတင်အာဏာလွှဲပြောင်းရယူပြီးနောက်တနေ့မတ်လ31ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်နိုင်ဖို့ ဥပဒေချမ်းတရက်ကိုအမျိုးသားလွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဝင်ကြီးဌာန၄ခုရဲ့ပြည်ထောင်စုဝင်ကြီးအဖြစ်လဲတာဝန်ယူထားပြီးဖြစ်ပါတယ်ရှင်။
မတန်ကြီးထိုက်ပြပြခဲ့တာပါရှင်ဒါနဲ့တဆက်တည်းပဲနိုင်ငံတကာမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေအမျိုးမျိုးထွက်ပေါ်နေပါတယ် NLD ပါတီကနေကြာတာပရင်းနေကအမျိုးသားလွတ်တော်ကိုတင်သွင်းခဲ့တဲ့ဒီဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံယာထူပေးရမယ်ဥပဒေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းကဒါဟာလုံးတဲ့တဲ့ကိစ္စလို့မြင်ပေမဲ့မြန်မာရေးသုံးသက်သူအမေရိကန်ပါမောက်ခတူကတော့မလိုအပ်တဲ့အပြင်ပြဿနာတက်နိုင်တယ်လို့ဆိုခဲ့ပါတယ်အသေးစိတ်ကိုကိုဝင်းမင်းကဆက်ပြီးတော့ပြပြပေးပါရှင
်ဟုတ်ကဲ့ပါNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံယာတူပေးရေးဥပဒေချမ်းကို NLD မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုကတင်သွင်းခဲ့ရမှာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်လို့ဆိုခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာကမြန်မာပြည်သုံးသက်သူတွေကြားမှာတော့အခုလိုယာတူသစ်ဖန်တီးမှုပေါ်ထင်မြင်ချက်အမျိုးမျိုးဖြစ်နေရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မှုအောင် Crystal Club ကဒီယာတူသစ်ပေါ်အခုလိုသုံးသက်ပြပါတယ
်။ My guess is if it's an advisory
ဒီမှာခံမှန်းကြည့်တာကနိုင်ငံရဲ့အတိုင်ပင်ခံယာတူဆိုတော့သမ္မတကဒီနိုင်ငံရဲ့အကြီးအကဲဖြစ်နေတဲ့အခါမှာသူမအနေနဲ့အစိုးရရဲ့ကဏ္ဍနေရဖြစ်တဲ့အုပ်ချုပ်ရေးပိုင်းနဲ့ရောလွှတ်တော်ပဲပိုင်းနဲ့ပါတွဲလုံနိုင်ဖို့အနေအထားတစ်ခုရသွားမှာဖြစ်ပါတယ်
။တမ်မူပေါင်းပရစလာကလပ်ကဆက်ပြီးဒီယာတူတွေဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ညီမညီစဉ်းစားရဖို့ရှိပေမဲ့ဒီချက်ကို NLD ကစဉ်းစားပြီးမှလုပ်ခဲ့တာဖြစ်ပုံရတယ်လို့ထောက်ခံပြောဆိုပါတယ်။ NLD အနေနဲ့လည်းဖွဲ့စည်းပုံဥပဒေပုံမှန်213နဲ့မဆန့်ကျင်ပဲဒီယာတူသစ်ဥပဒေချမ်းတည်သွင်းခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံဂျော့ချ်တောင်တက္ကသိုလ်ရဲ့အာရှရေးရာလေးလာရေးဌာနကမြန်မာရေးသုံးသက်သူဂုံတူးဆောင်ပါမောက်ခဒေးဗစ်စတိုင်းဘတ်ကတော့ဖွဲ့စည်းပုံနဲ့ညီမညီပထမဆုံးစဉ်းစားဖို့လိုနေတယ်လို့ဆိုပါတယ်။ဒီချိန်မှာအမေရိကန်တပ်မှုအောင်ပရစ်ဆလာကလပ်ကတော့အခုအတိုင်ပင်ခံယာတူသစ်အပြင်လက်ရှိရှိထားပြီးသားဝင်ကြီးယာတူတွေကိုလည်းဒေါအောင်ဆန်းစုကြည်နဲ့ဆက်ထိန်ထားဖို့အရေးကြီးတယ်လို့ဆိုပါတယ
်။ I would say that if she does assume this kind of a title.
သူမအနေနဲ့ဒီတိုင်ပင်ခံယာတူကိုယူမယ်ဆိုရင်လက်ရှိယူထားတဲ့ဝင်ကြီးနေရာတနေရာဒါမှမဟုတ်နေရာအထိဆက်ယူထားသင့်ပါတယ်။ဘာလို့လဲဆိုတော့ဝင်ကြီးယာတူတွေကဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေထဲမှာပါထားပြီးသားလေ။ဒါအပြင်နိုင်ငံခြားရေးဝင်ကြီးဆိုလို့ရှိရင်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာဝင်ထိုင်လို့ရတယ်ရှင်။ဒီဝင်ကြီးရာဒူကိုသူမဆက်ထိန်ထားခြင်းမှာပါ
ပရစလာကလပ်ကဆက်ပြီးနောက်အရေးပါတဲ့သမ္မတရုံးဝင်ကြီးဌာနတာဝန်ကလည်းအခြားဝင်ကြီးတွေကိုဆင့်ခေါ်ဆွေးနွေးနိုင်တာမို့ဆက်ထိန်ထားဖို့လိုမယ်နောက်ပညာရေးဝင်ကြီးဌာနနဲ့လက်စစ်နဲ့စွန့်ရေးဝင်ကြီးဌာနတွေကိုအစာပိုင်းမှာပြောင်းလဲရေးလုပ်ဖို့ဦးဆောင်ပြီးနောက်ပိုင်းမှာသက်ဆိုင်ရာကျွမ်းကျင်သူတွေကိုလွှဲပေးတာဖြစ်နိုင်တယ်လို့သုံးသပ်ပြပါတယ်ဒါပေမဲ့ပမခဆိုင်ဘက်ကတော့အခုလက်ရှိဝင်ကြီး၄နေရာနဲ့တင်ဒေါအောင်ဆန်းစုကြည်အလုရှုပ်နေပြီးသမ္မတကိုလည်းဩဇာလွှမ်းမိုးနိုင်ပြီမို့အခုယာတူအစ်စ်ကမလို့တော့ဘူးလို့ဆိုပါတယ
် She already holds 4 portfolios including
သူနဲ့သမ္မတရုံးဝန်ကြီးယာတူအပါဝင်ဝန်ကြီး၄နေရာယူထားပြီးဖြစ်တဲ့အတွက်ဒီဝန်ကြီးတာဝန်တွေကနေသမ္မတကိုအများကြီးဩဇာလွှမ်းမိုးလို့ရပါတယ်အဲ့တော့ဒီယာတူအစ်စ်ဘာကြောင့်ထပ်ပြီးတွေ့ရမှာလဲ
ဒါအပြင်ပမခစတိုင်ဘက်ကဆက်ပြီးဒီယာတူအစ်စ်ကြောင့်တက်မတော်နဲ့ဆက်ဆံရေးမှာအခုမဖြစ်တောင်ရေရှည်မှာအဖို့အထစ်ဖြစ်သွားနိုင်တယ်လို့ဆက်သုံးသပ်ပြပါတယ
်
ကျွန်တော်အမြင်ကတော့အခုလိုယာတူသစ်ဖန်တီးတာကြောင့်တက်မတော်နဲ့အဖို့အထစ်ဖြစ်သွားနိုင်ပါတယ်လောလောဆယ်မှာအထူးအရေးကြီးနေတာကတက်မတော်နဲ့ဒေါအောင်ဆန်းစုကြည်ရော NLD ပါနှစ်ဖက်စလုံးယုံကြည်မှုတဆင့်စီတိဆောက်ယူဖို့ပါအခုအချိန်ကြီးတော့ယုံကြည်မှုကကင်းမဲ့နေပါတယ်ဒီယုံကြည်မှုကအနာဂတ်အတွက်အရေးပါမှာပါ
ဒါအပြင်အခုလိုဝန်ကြီးဌာန၄ခုအပြင်နောက်ထပ်ယာတူထပ်ယူတဲ့အပေါ်နိုင်ငံတကာမှာလည်းအမြင်ကောင်းမှာမဟုတ်ဘူးလို့ဘာမခဆိုင်ဘက်ကထောက်ပြပါတယ
်အပြင်ဘက်ကဘာကြီးကနေကြည့်မယ်ဆိုရင်တော့ဘယ်လိုပဲလက်တွေ့မှာဖြစ်နေဖြစ်နေသူ့အနေနဲ့နောက်ထပ်အန္တရာယ်ရဖို့ဆက်လက်လုံပန်းနေပုံရတယ်လို့ထင်သွားကြမှာပါပဲဒီဟာကတိုင်းပြည်အတွက်ရေရှည်မှာမကောင်းပါဘူ
းဒါပေမဲ့အမေရိကန်တပ်မှုအောင်ပရစ်ဆလာကလပ်ကတော့လက်ရှိအချိန်မှာအသွင်ကူးပြောင်းရေးလိုအပ်ချက်ရဒေါအောင်ဆန်းစုကြည်အနေနဲ့လုံနေရတာတွေကိုဝေဖန်နေမဲ့အစားစောင့်ကြည့်သင့်တယ်လို့သုံးသပ်ပြပါတယ်ခင်ဗျာ
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံယာတူပေးရဲ့ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပကမြန်မာနိုင်ငံရေးသုံးသက်သူတွေရဲ့အမြင်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့မွန်ပါတီရင်းသဘောထားကွဲလွဲမှုတွေဖြစ်နေတဲ့ကိစ္စကိုပြောပြဖို့ရှိပါတယ်အခုကတော့အစိုးရတဲ့လက်ထက်ပယ်ဖျက်မဲ့ဥပဒေတွေထဲမှာဘာတွေပါတယ်လဲဆိုတာကိုကြည့်အောင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ပယ်ဖျက်ရုပ်သိမ်းတဲ့ဥပဒေတွေကိုမြ мян ဆန်ဆန်ပြင်ဆင်ပြဋ္ဌာန်းနိုင်ဖို့
သူရဥွှေမန်ဥဆောင်တဲ့ပြည်သူ့လွှတ်တော်ဥပဒေရေးရာကော်မရှင်ကပြည်အောင်စုလွှတ်တော်ကိုမနေ့ကြာတာပရိနေကတင်ပြလိုက်ပါပြီ။ဒီဥပဒေတွေထဲမှာနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ဖို့အပါအဝင်တောင်သူလယ်သမားအလုပ်သမားအခြေခံလူတန်းစားတွေအတွက်အကျိုးခံစား권ရှိမဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းနိုင်မှုအချက်တွေပါဝင်နေတဲ့အတွက်ကြိုးစိုးကြောင်းအာရှလူ့ခွင့်ရေးကော်မရှင်ကလည်းပြောပါရတယ်။မိုင်းရင်ချင်းနိုင်ငံအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင်။
ပြည်သူ့လွှတ်တော်ဥပဒေရေးရာကော်မရှင်ဥက္ကဋ္ဌသူရဥွှေမန်းလွှတ်တော်ကိုတင်ပြထားတဲ့ပယ်ဖြတ်ရုပ်သိမ်းပြင်ဆင်တဲ့ဥပဒေ142ခုမှာငိမ့်စုစီပုံမှ18လိုမျိုးဖိနှိပ်တဲ့ဥပဒေဖြတ်သိမ်းဖို့အပါအဝင်တောင်သူလယ်သမားနဲ့အလုပ်သမားတွေအတွက်အကျိုးခံစား권ရှိမဲ့ဥပဒေတွေပါဝင်နေတဲ့အတွက်ကြိုးစို့ကြောင်းဟောင်ကောင်ခြေဆိုင်အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်
တင်ပြတဲ့အထင်မှာဘယ်ဥပဒေပါလဲဆိုတာကျွန်တော်အလုံးအသေးစိတ်မသိရသေးဘူးလေအဲ့တော့အဓိကအပြင်ကျွန်တော်တို့အကြမ်းင်းသိနေရတာကမြင်းစုစီနဲ့ပတ်သက်တဲ့ပုံမှန်18ပြဖြတ်ပေးဖို့ကိစ္စကျွန်တော်သိရတယ်နောက်ပြီးတော့တခါမတရားအသိနဲ့ဆက်တွေ့တဲ့ပုံမှန်18စတဲ့ဥစ္စာတွေပြဖြတ်ဖို့သိရတယ်နောက်ပြီးတော့တခါအခွန်ကောက်ခံခြင်းဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့ပြင်ဆင်မှုလူတွေကိစ္စတွေပြင်ဆင်မှုတင်ပြမယ်ဆိုတာကိုကျွန်တော်ကြားသိရတယ်ညီလူညီလက်ညီရင်တောင်သူလယ်သမားအကျိုးစီးပွားကာကွယ်ဥပဒေစတဲ့ဒီအခြေခံကြတဲ့ပြည်သူလူထုတွေရဲ့စာဝတ်နေရေးကိုအဓိကအထောက်အကူပေးနိုင်မယ်အဓိကအချက်တွေဥပဒေတွေကိုစပြီးတော့ပြင်မှုကြိုးစားလိမ့်မယ်လို့ကျွန်တော်ကထင်ပါတယ
်သူရဥရှိမန်းအနေနဲ့အခုလိုဥပဒေတွေအများဆုံးပြင်ဆင်ရေးဘာကြောင့်အကြံပြုတင်ပြနိုင်တယ်လဲဆိုတာကိုတော့ဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
ဒီဥပဒေရဲ့အားနည်းချက်တွေဘာတွေရှိတယ်ဆိုတာကိုရခိုင်အစိုးရလက်ထက်ကလေးကသူကိုယ်တိုင်သိပြီးသားဖြစ်ပါတယ်အဲ့တော့အရင်အစိုးရလက်ထက်မှာဒီဥပဒေနဲ့အထူးကိစ္စရများပြည်စုရေးကော်မတီကနေပြီးတော့ပြည်စုလာတဲ့ဥပဒေတွေကိုသူကိုယ်တိုင်ပဲအတည်ပြုပေးခဲ့တာတွေဖြစ်တယ်ဥပမာတစ်ခုပြောပြမှာပေါ့ဗျာဟိုအဂတိလိုက်စားမှုတိုက်ဖြစ်ရေးဥပဒေဆိုပြီးတော့ရခိုင်အစိုးရလက်ထက်မှာပြဋ္ဌာန်းတယ်ပြဋ္ဌာန်းတဲ့အခါမှာအဂတိလိုက်စားမှုဆိုတဲ့အတိတ်ပဲပါမလာဘူးအဲ့ဒီလိုမျိုးဖြစ်တာတွေလည်းကျွန်တော်တွေ့ရတယ်အဲ့တော့ဒီသမရနဲ့ပြည်သူ့လွှတ်တော်ကြားထဲမှာအခက်အခဲမျိုးစုံတွေတွေ့ပြီးတော့မျိုးဥတွေတွေမကြထားနိုင်တဲ့ဥစ္စာတွေတော်တော်များများရှိတယ်ဆိုတော့သူကိုယ်တိုင်လည်းသိပါတယ်အဲ့တော့ဒီအစိုးရအသေးလက်ထက်မှာရခိုင်အစိုးရနဲ့မတူဘဲနဲ့မူဝါဒတွေကြောင်းလာတယ်အကျံစီအသေးတွေပေါ်ပေါက်လာတဲ့အခါမှာအလုံးမဖြစ်တဲ့ဥတွေဒီဘယ်ဥစ္စာတွေပြင်းရမယ်ဆိုတာသူကပိုသိပြီးသားဖြစ်တဲ့အတွက်ယခုလိုမျိုးနှင်းနှင်းမြန်းမြန်းပြုစုနိုင်တယ်လို့လည်းကျွန်တော်ကထင်နေတယ
်။လွှတ်တော်ကို၅နှစ်ကြာဦးဆောင်ခဲ့သူဖြစ်တဲ့သူရဥွှေမန်းဟာသူ့ရဲ့အတွေ့အကြုံပေါ်မှာအခုလိုအစိုးရအသင်းနဲ့လွှတ်တော်ကိုကူညီဆောင်ရွက်ပေးနိုင်ဖို့ကြိုးပမ်းချက်ဖြစ်တယ်လို့မြင်ကြောင်း NLD ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်ရေးမှူးကိုမျိုးရန်အောင်သိန်းကဆိုပါတယ
်။သူရဥွှေမန်းကကျွန်တော်ကတော့ဇူလတော်လာရကတော့ပြီးတော့လွတ်တော်နေရမှာပို့ပြီးတော့အာနာရှိတဲ့ဒီလွတ်တော်ရဲ့ဥပဒေဖြစ်တယ်တော့တောင်းဆောင်မှုငါးနှစ်ပတ်လုံးလွတ်တော်ကိုသူဥဆောင်နေတယ်ပေါ့ဥဆောင်နေတော့ဒီတက်မှာသူလှုပ်ချင်နေတာပြီးငါဖြစ်ခဲ့တာဒါတွေရှိနေတယ်ဒီခုချိန်မှာတော့သူအောင်းပြန်သုံးသပ်ပြီးတော့မှအဲ့တော့မဖြစ်ခဲ့ဘူး။ဘာလို့ဖြစ်တယ်လဲဆိုတော့သူတိအဆုံးမင်းအဲ့တော့ဥပဒေပြင်ရှင်တွေဥရှိမန်းတို့တွေကပုံမြင်လဲလို့ကျွန်တော်မြင်တယ
်။ဒီအကြံပြုချက်တွေကိုလွှတ်တော်အနေနဲ့စီစစ်သုံးသပ်ပြီး NLD အစိုးရအသင်းနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်ဖြစ်တယ်လို့သူရဥရှိမန်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခွန်အောက်ဥပဒေတွေတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေစတာတွေကို NLD အစိုးရအသစ်စတင်တာဝန်ယူချိန်မှာထိရောက်လျင်မြန်စွာဆောင်ရွက်နိုင်ဖို့အကြံပြုတင်ပြထားတာဖြစ်တယ်လို့မင်းကထုတ်ပြန်ချက်ထဲမှာတော့ရေးသားထားပါတယ်ရှင
်။မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့ဒီမော်နိုင်ငံရေးပါတီတွင်သဘောထားကွဲလွဲမှုတွေဖြစ်နေတဲ့ကိစ္စကိုကြည့်အောင်ပါ။အာနာယ NLD အစိုးရအနေနဲ့မော်အမျိုးသားပါတီကိုအကြောင်းကြားတာမျိုးမရှိဘဲပါတီရဲ့ဒုဥက္ကဋ္ဌနိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးတိုင်းရင်းသားရေးရာဝန်ကြီးအဖြစ်ခန့်အပ်ခဲ့တဲ့အပေါ်မှာမော်အမျိုးသားပါတီတွင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ဘာကြောင့်အခုလိုမော်အမျိုးသားပါတီတွင်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်ပေါ်ရတာပါလဲ။ဆက်သွယ်မေးမြန်းထားတဲ့နိုင်ကုန်းအိမ်ကအကြောင်းစုံကိုပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါမော်မျိုးရပါတီရဲ့သဘောထားဆန္ဒရယူခြင်းမရှိပဲ NLD ကမျိုးရဒီမိုကရေစီဖွဲ့ချုပ်ကနေမော်မျိုးရပါတီရဲ့ဒုတိယဥက္ကဋ္ဌနာတက်လွင်ကိုဝန်ကြီးပြခန့်တာဟာမဖြစ်သင့်ဘူးလို့ MMB ရဲ့ဒုတိယဥက္ကဋ္ဌနှစ်နိုင်ငွေသိန်းခေါ်နိုင်ဂျနူမွန်ကအခုလိုပြောပါတယ
် NLD နည်းနည်းကချပါတီကိုပါတီငယ်လေးပဲငါတို့လုပ်ရင်ဖြစ်တယ်ဆိုတဲ့အနေအထားမျိုးတရားဝင်ပါတီကိုအကြောင်းမကြားပဲနဲ့ခေါ်ရင်းညှိနှိုင်းနေဆိုတာကဒါကတော့မဖြစ်ကောင်းတဲ့အလုပ်ပါလေသူ့မှာသူ့ပါတီရဲ့မူဝါဒပါတီရဲ့ဥပဒေရှိကန်းလာရှိပြီးသားပဲတခြားပါတီမှာသွားတော့လွတ်လွတ်ရတယ်ဆိုတော့အစိုးရခေါ်တယ်ဆိုတော့တခြားပါတီမှာလွတ်တော့လွတ်ရတာပဲလွတ်တော့လွတ်မယ်ဆိုရင်ကိုယ်ပါတီရဲ့အလုပ်ကိုအကုန်စွန့်ပါတီမူဝါဒအနေနဲ့သွားတော့လည်းမရပါဘူးခင်ဗျ
မြန်မာနိုင်ငံအစိုးရအသက်မှာတာဝန်ယူရမယ့်ပြည်ထောင်စုဝန်ကြီး၁၈ဦးရဲ့အမည်စင်းကိုမလ၂၂ရက်နေ့မှာထုတ်ပြန်ခဲ့ပြီးမိုးမျိုးရပါတီကဒုတိယဥက္ကဋ္ဌနာတော်လင်ဟာပြည်ထောင်စုဝန်ကြီးတိုင်းရင်းသားရေးရာဝန်ကြီးဖြစ်မနေ့ကတရားဝင်ခန့်အပ်ခဲ့ပြီးဖြစ်ပါတယ်ပါတီရဲ့ဆုံးဖြတ်ချက်အရပြည်ထောင်စုဝန်ကြီးတာဝန်ကိုလက်ခံရတဲ့အနေအထားမဟုတ်တဲ့အတွက်နာတက်လွင်အနေနဲ့ပါတီရဲ့လုပ်ငန်းနဲ့မသက်ဆိုင်တော့ဘူးလို့နိုင်ငံသိန်းကဆက်ပြောပါတယ်
သူဆန္ဒအရသူသွားမှာပါသူသွားရင်ပါတီလုံငန်းနဲ့ဂုံကွာဆွအောင်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်သူသွားခြင်းနဲ့သွားပါလိမ့်ပါတီလုံတော့လာလုံတော့မရတော့ပါဘူးကျွန်တော်တို့ကတော့လာလုံမယ်ဆိုလို့ရှိရင်လက်ခံနိုင်တဲ့အနေအထားတော့မရှိတော့ဘူး
တိုင်းတိုင်းရေးရဝန်ကြီးဌာနဟာဓမ္မရဦးထင်ကျော်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ်ပေါက်လာတဲ့ဝန်ကြီးဌာနတစ်တခုဖြစ်ပါတယ်ဒီဌာနအနေနဲ့တိုင်းဒါရီရဲ့ရေးကိစ္စမှာထိရောက်စွာဖော်ဆောင်နိုင်မှာမဟုတ်ဘူးလို့နိုင်ငံသိန်းကဆက်ပြောပါတယ်
။တိုင်းဒါရေးရဝန်ကြီးအနေနဲ့ကဘာမှလုပ်လို့မရဘူး။လုပ်ရင်ပညာရေးတို့၊ကျန်းမာရေးတို့၊စာပေတို့ပြည်ထောင်စာရင်းကျင်းမှုတွေဘယ်လောက်ပဲလုပ်လို့ရတယ်လို့အဲ့လိုမျိုးကတ်တတ်ချက်ရှိတယ်ဗျ။ငင်းညာရေးတို့၊ပြခရဆဲရေးတို့ဒါတွေပေါ့လေ။တိုင်းဒါရီကြေတနာကိုဖြည့်ရှင်းတဲ့နေရာမှာထိရောက်မှလည်းမဟုတ်ဘူးလေ။
နိုင်တက်လွင်အနေနဲ့ပြည်ထောင်စုဝန်ကြီးတာဝန်ကိုယူတာဟာပါတီရဲ့ဆုံးဖြတ်ချက်မဟုတ်ပေမဲ့တည်တွယ်ပြဿနာမရှိနိုင်ဘူးလို့မော်မျိုးရပါတီရဲ့တွဲဖက်သွင်းမှုနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ်
။တော်စုရနေမျိုးကကျွန်တော်ဒုက္ခကိုပေါ်တော့ရှင်းနေပါရဲ့ဒီစားနိုင်တက်လွင်အနေပြီးတော့သူ့ဥစ္စာကြီးကိုတင်ပို့ပါတယ်ဒီစားကျွန်တော်တို့ရွေးသူကအမြဲတမ်းတပါတီပေါ်တယ်ဆက်ဖြစ်တောင်းဝင်ကြည့်တယ်ဒီပေါ်မှာတော့ကျွန်တော်တို့မှာဘာမှဖြစ်တာမရှိပါတီတခုတော့ဥပမာချီစီအရေးပေါ်ခေါ်ပြီးပုံစံမျိုးတော့မရှိခဲ့ဘူးဗျာ
အနေဒီအနေနဲ့ပါတီကောင်းဆောင်သူကိုရွေးချယ်တာဝန်ပေးရမှာဥစွာကံလန်ဆွေးနွေးမှုတွေမရှိတဲ့ပေါ်ကတိကဖြစ်ရုံကလွှဲပြီးကန့်ကွက်စရာအကြောင်းမမြင်ဘူးလို့လဲဒေါက်တာမင်းကြည်ဝင်းကပြောပါတယ်လက်ရှိအနိုင်ရအနေဒီဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့ရေးမှာပူးပေါင်းပါဝင်ဖို့တခြားကိုယ်စားလှယ်တွေကိုကန့်လန့်နေရမှာလဲပါတီကိုကန့်လန့်တာမျိုးမရှိတဲ့အတွက်ရခိုင်မျိုးရပါတီပြည်ကံပြိုးပါတီမော်မျိုးရပါတီအစရှိတဲ့ပါတီတွေကြားမှာဘောသာကိုယ်လှယ်မှုတွေရှိနေပါတယ်အနေဒီဆိုရရဲ့လက်ရှိလှုပ်ဆောင်ချက်ဟာမြန်မာနိုင်ငံရဲ့အနာဂတ်မှာအမျိုးသားရင်ကြားစေရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပုံဖော်ဖို့ကိစ္စရအတွက်အဟံသာတစ်ခုဖြစ်စေတယ်လို့ဟင်းနာမီဒီယာကအိဒရာချုပ်မင်းအာကာရော့ကအခုလိုသုံးသပ်ပါတယ်
အန္တဒီနိနေဟိုတတိယစဉ်းစားပြီးမှလိုရမယ်လိုရတခုလို့မြင်တယ်အထူးသဖြင့်သူတို့ဒီလိုဆွဲခန့်လိုက်တဲ့လူတယောက်ဟာတိုင်းရင်းသားပါတီတခုကဖြစ်နေတော့ဒီတိုင်းရင်းသားပါတီတွေကိုအတိအမှတ်မပြုရကြောက်နေသလားပေါ့ငါတို့ကမဲနိုင်တာတယ်ငါတို့ကအများစုရတာတယ်ငါတို့ကြိုက်တဲ့ဆွေရောင်ငါတို့ကြိုက်တဲ့လူနဲ့ငါတို့ပါကငါတို့ကြိုက်တယ်လို့ဖွင့်မယ်ဆိုတော့ပုံစံမျိုးသွားဖြစ်တာပေါ့ဗျာအဲ့တော့ဒီ NLD ကကြွေးကြော်ထားတဲ့ဟိုအမျိုးသားရင်ကြားစီတိဆောက်ဖို့တို့ညောင်းတော့တကယ်လက်တွေ့ကြတဲ့ Federal ဖွဲ့စည်းပုံပေါ်လာဆိုတဲ့ကိစ္စဒီမှာဟိုအခြားသူတွေအတွက်အဖြစ်ပြောစရာဖြစ်လာတာပေါ့
မိုးမျိုးရပါတီအနေနဲ့ကတော့လက်ရှိတက်လာတဲ့ NLD အစိုးရနဲ့သမရဥသိင်ကျော်ကိုကြိုးဆိုကြောင်းနဲ့ပါတီဒုဥက္ကဋ္ဌနာတက်လွင်အနေနဲ့ဆေးအထက်တန်းစွာတိုင်းဒါရေးရဝန်ကြီးကိုလက်ခံတဲ့အပေါ်မှာတစုံတရာကန့်ကွက်ဖို့မရှိကြောင်းဒီနေ့ညနေပိုင်းမှာကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်မိုးမျိုးရပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်300အနိုင်ရရှိထားပြီး UNA ခေါ်စီးလုံးညီညွတ်သောတိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
အင်ကွန်အိမ်ပြပြခဲ့တာဖြစ်ပါလေရှင် VOA ကနေတောက်ကြနေမနဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်မကြခင်မှာတော့ခြေတော့ရုတ်တရက်သွေးကြောပက်ရခြင်းကြောင့်တင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရဖို့ရှိပါလေရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနဲ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဧပြီလ1ရက်တောက်ကြနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်လုံးချက်တိုင်းပြည်သွားတဲ့ခါမှာအတွင်းနေရာနေမှာသူခဲလာတတ်ပါလေအဲ့ဒီသူခဲနေရာပြုတ်ထွက်သွားပြီးတော့ကျွန်တော်ပေါင်ရင်းမှာတော့ပိတ်ကြမျိုး
ခြေောက်ရုတ်တရက်သွေးကြောပိတ်ရခြင်းကိုဘယ်လိုကာကွယ်နိုင်တယ်လဲဆိုတာကိုကျမကြီးကဏ္ဍမှာအပြည့်အစုံနှားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့တိုင်းရင်းသားဒေသတွေကနောက်ဆုံးအခြေအနေတွေကိုကြားကြရမှာပါအခုပြောသွားခဲ့တဲ့စီစဉ်တွေထဲကမှာအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာမကြောတာ f e e l i n g s feelings ကခံစားချက်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုရဲ့ the white ဒီပဲကတော့မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေစီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် There's hard feelings between the two families as there's competition in doing business
ကြုံကြိုက်တော့ hard feelings ရဲ့အရှိမ no no ဆိုတာကိုထားပြီးတော့
no hard feelings
ဆိုတဲ့အသုံးကိုလေတင်ပြပါစီကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John နဲ့ David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့ David ရပါတယ်
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
Hard feelings.
လို့ပြောလို့ရပါတယ်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့စသဖြင့်ကို idiom အသုံးရဘယ်လိုပြောမလဲ
No hard feeling
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ်းနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါလေရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ကြအမှာကတော့ကျမကြီးကဏ္ဍပါရှင်မြန်မာနိုင်ငံမှာခြေောက်ရုတ်တရက်သွေးကြောပိတ်တာမျိုးမကြာခဏဖြစ်လေရှိကြတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒီရောဂါဖြစ်ရခြင်းအကြောင်းနဲ့ရောဂါလက္ခဏာတွေကဘယ်လိုရှိသလဲ၊ဘယ်လိုကာကွယ်ကုသနိုင်သလဲဆိုတာနဲ့ပတ်သက်ပြီးတော့နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုမေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
โอเคปมกะดาคมังค์ครับเราတို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကျွန်တော်ဒီနှလုံးအရေးပေါ်ဖြစ်တာပေါ့เนาะအထူးသဖြင့်တော့ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့နှီးစက်တဲ့အရေးပေါ်ဖြစ်တာတွေကိုကျွန်တော်တို့ပြောပြီးတဲ့အခါမှာဒီခြေထောက်မှာဒီသွေးကြောတွေရုတ်တရက်ပိတ်သွားခြင်းအ ဲ့ဒီယောဂဆရာကြီးမြန်မာနိုင်ငံမှာဖြစ်တာများလား
ဒီသူကျောင်းဌာနမှာလုပ်နေဆရာဝန်တွေရောလဲဒီရွာဒီမှာသူ့ကျုံနေရာတွေမှာရုတ်တရက်ခြေောက်အေးဆက်နာပြီးတော့ရောက်လာတာဒီနေရာလည်းမချာခဏဆိုသူတွေ့နေရတယ်ဆိုတော့သူကျောင်းကြီးရုတ်တရက်သွားတာမချာခဏရှားတယ်လို့လည်းမဆိုနိုင်ပဲတွေ့နေရတဲ့ယောဂတကူဖြစ်တယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဖြစ်ရလဲဆရာကြီးဒီယောဂ
ရုတ်တရက်ခြေောက်ဒီကျောင်းပိတ်သွားတယ်ဆိုတာကတော့ဆာမှာတော့ကျွန်တော်တို့နှလုံးမှာပဲအလုံးမှာဥမာအလုံးကြက်တိုက်ပြတီးသွားတဲ့ခါမှာအတွင်းနေရာနေမှာသူ့ကိုခဲလာတတ်ပါလေအဲ့ဒီသူ့ကိုပြေခွက်သွားပြီးတော့ခြေောက်ပေါင်ရင်းမှာသွားပိတ်တာမျိုးလည်းဖြစ်တတ်တယ်။နောက်အဆုတ်ရှင်မပေါင်းတာလေဘာဖြစ်ပေါ့ဒီမကောင်းတဲ့ဒီနေရာဆိုလို့ရှိရင်နှလုံးကအကုန်မမှန်တော့ပဲတဲ့သူ့ကိုလေပြီးခဲသွားတာမျိုးလည်းဖြစ်တတ်တယ်။နောက်ဒီမှာနေမှာဆိုလို့ရှိရင်တော့မကြာခဏတွေ့နေရတဲ့ပြဿနာကတော့နှိမ့်နေခြင်းပေါ့ကျွန်တော်တို့ငင်းငင်းသားသားနဲ့ပြီးတာတော့ကောင်းပါလေအညောင်းညာပြီးဘူးဒါပေမဲ့အခုခင်းသားတာအပူထုတ်တာအောင်ချမ်းမှာခနှောင်းနဲ့တက်ပြီးသားပြီးတော့နောက်တော့လွတ်လိုက်တော့ဒီမှာတခါလေပူလို့အေးလို့ဖြစ်သွားပြီးတော့နေလို့ကောင်းနေဆိုပြီးတော့အဲ့ဒီအရသာကိုအပူထုတ်တာအိမ်မင်းမှလည်းလုတ်တက်တယ်အဲ့ဒါအင်မတန်မှကြောက်ရွံ့ကောင်းပါလေကျွန်တော်ပြင်းစင်းကမှပြီးတော့အတွင်းနိုင်ငံလေးကြီးကသောမွတ်နေပေမဲ့လေအသက်ကြီးလာတဲ့ပုံပြအဲ့ဒီကကြလို့ရှင်တော့ပြည်တော်အတွင်းနိုင်ငံနေရာမှာကျွတ်ကျွတ်ဖြစ်ပြီးတော့အစီဘတ်တင်နေပိတ်တယ်အဲ့လိုနေရာကြီးမှာသွားနင်းလိုက်လို့အထက်မှာအကြောင်းလေးဖြစ်သွားပြီဆိုလို့ရှင်အဲ့မှာပြေးခဲတော့တာပါပဲပြည်တော်တွေကအင်တန်ရေးကြီးပါတယ်ဥမာတော့6လောက်တခုလုံးကိုကျွန်တော်အောက်ဆီဂျင်ပို့ပေးနေတာပါဟိုအရေးကြီးတဲ့ဆက်သွယ်ရေးလမ်းမကြီးဘူးလို့တံပိုးရှိတဲ့အရာတခုဖြစ်ပါတယ်အဲ့ဒီအားကြောင့်မလို့အဲ့ဒီနေရာဒီမှာတေးကြီးတွေကတက်တက်သွားပြီဆိုလို့ရှိရင်တေးကြောတွေပိတ်သွားမယ်အဲ့လိုပိတ်သွားတဲ့အခါမှာလူရဆေးရုံကိုရောက်လာတယ်တတ်ပါလေ
ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံကိုရောက်လာဖို့အတွက်ဆိုရင်လက္ခဏာတွေကိုတည်တည်ချာချာသိဖို့လိုတာပါဆရာနော်အဲ့တော့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆေးရုံမဖြစ်မနေပေါ့နော်လာပြတယ်လေ
လူတယောက်ကရုတ်တက်ကြီးခြေောက်ကြီးအရန်နာကြိုက်နာလာတယ်အာနေကြပါဦးပေါင်းအော်နေရတယ်နော်ခြေောက်အေးသွားတယ်ပေါင်းချမ်းမှာဒီကုန်လုံးဆန်းကြည့်ရမရတော့ဘူးနောက်ပြီးခြေောက်ကအယောင်ပြောင်းသွားတယ်ဆိုလို့ရှိရင်တော့အမြန်ဆုံးသက်ဆိုင်ရာဆေးရုံကိုတွားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ခုတမှုအပိုင်ရောဘယ်လိုရှိလဲဆရာကြီ
းအဲ့လိုလူနာတွေရုတ်တရက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများကျွန်တော်တို့နှလုံးနဲ့သွေးကြောဌာနကိုရောက်လာတယ်ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော့အဲ့ဒီလက္ခဏာတွေတွေ့ပြီးကျွန်တော်ဒေါပလာခေါ်တဲ့စက်နဲ့အတန်လိုင်းနဲ့ပေါ့လေဖမ်းပြီးတော့သွေးကုန်လုံးအတန်လိုင်းအတန်တွေလဲမကြတော့ဘူးတော့ခြေောက်လည်းအေးပြီးတော့ဒီမှာလည်းနှလုံးရောဂါအခဏ်ကြီးလည်းရှိထားတယ်ဆိုလို့ရှိရင်တော့အများဆုံးသွေးကျဲဆေးကိုပေးရပါတယ်နောက်သွေးမကျဲဆေးပေါ့ဗျာဟက်ပရင်လိုဆေးမျိုးတွေပေးလို့ရပါတယ်အဲ့တော့ပိတ်ဆို့လာတာလူဟာတုတ်တက်မှုအဲ့ဒါတွေပေးတဲ့ကြားထဲကလည်းမရှိတာဘူးဆိုလို့ရှိရင်တော့အများဆုံးခွဲစီရပါတယ်ခွဲစီတဲ့မှာတော့ဒီရောခွဲစီကုတာမှုနဲ့ကြည့်မယ်ဆိုရင်တော့အကြည့်ကျတဲ့ခွဲစီကုတာမှုမဟုတ်ပါဘူးသူကလို့ရှိရင်ပေါင်ရင်းကနေပြီးတော့ပေါက်ပြည့်ရကမှာပိုက်အစီကြီးကိုသူကြောတောက်ချက်ကိုထိုးတက်လိုက်လို့ရှင်ချင်းမျက်စီကြီးရောက်သွားတယ်အဲ့ဒီကိုသွားပြီးအဲ့ဒီဘောလုံးလေးကိုဖောင်းအောင်လုပ်ပြီးတော့သွေးကလေးကိုဆွဲထုတ်လိုက်တယ်လို့ဆိုလို့ရှင်ကျွန်တော်ဒီဆုံးရှုံးရမယ်ဟာကိုကာကွယ်နိုင်ငယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဖြစ်လာမှာကုသတာထက်ဆက်လို့ရှင်ကာကွယ်တာကကောင်းတယ်ဆိုတော့ဘလို့လူမျိုးစားတွေကအခုလိုယောဂဖြစ်ဖို့အတွက်အန္တရာယ်ရှိနေပြီးတော့သူတို့အနေနဲ့ဒီကြိုတင်ကာကွယ်ရေးတွေလုပ်တင်လဲ
သူကလည်းခက်ကလည်းမြန်မာနိုင်ငံမှာလည်းထိုးတက်လာပြီးဖြစ်တဲ့အတွက်ကြောင့်နှလုံးယောဂရှိတဲ့လူအဆုတ်ရှင်မကောင်းတဲ့လူတွေဟာအဲကိုခေါ်တဲ့ဆက်နဲ့စမ်းသပ်ပြီးတော့တွေးခဲရှိလားမရှိလားဆိုတာကိုကျွန်တော်သိနိုင်တယ်။အဲဒီတွေးခဲရှိနေပြီဆိုရင်အဲတွေးခဲကအချိန်မီပြုတ်ပြတ်နိုင်တယ်ဆိုတာလည်းမျှော်လင့်ထားရမှာပေါ့ဗျာ။နောက်အဲဒီတွေးခဲကိုပြောအောင်တွေးမခဲစည်းတွေနဲ့ဖြောပြီးပြစ်ချဲအပြင်လည်းအခုလိုပြုတ်ပြတ်ပြီးပိတ်ဆို့တာကိုကာကွယ်နိုင်တယ်။နောက်အနှိပ်ပေါင်ရင်းကိုခြေပလောင်းနဲ့တက်နင်းပြီးအပူထုတ်တာကိုတော့လုံးဝမလုပ်တဲ့မျိုးကိုကျွန်တော်တို့ပြောရမယ်။နောက်တစ်ခုကအခုအစားအသောက်တွေမှာလည်းအစီကိုစားတာများလာလို့ရှိရင်ဒီသွေးကြောတွေကိုအချိန်မီသူကပျက်စီးနေတဲ့အတွက်ကြောင့်အဲ့ဒါတွေလည်းရှော့စားဖို့နောက်ကိုယ်လက်ကျန်းမာရေးတွေလှုပ်ရှားမှုတွေလုပ်ပေးမယ်တစ်ချိန်တည်းမှာပဲခုနကျွန်တော်ပြောခဲ့တဲ့နှလုံးရောဂါအခမ်းရှိထားတဲ့လူတွေမှာသူဒါမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့အသိစိတ်ကရှိနေမယ်ဆိုလို့ရှိရင်ဒီလိုဖြစ်လာရင်ဒီလိုအများဆုံးသွားပါလို့ပြောထားခြင်းအပြင်လည်းကျွန်တော်ဒီဘာဒီမဲပြပုတ်ပြီးဖြတ်ပြရတယ်အများကြီးကောက်ွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့နောက်တစ်ခါဒီစီဂျိုနဲ့နောက်ဆစ်လေးတောက်တဲ့သူတွေဝရတဲ့သူတွေရော
အာဒါလည်းသိရေးကြည့်ပါတယ်စီဂျိုရောကအတိကဖြစ်စီတာတော့တွေးကြောတွေကိုဖြစ်ပါတယ် ဒီကြောဒီမှာစီယိုယောဂဖြစ်တဲ့လူတွေကအစီတများတဲ့ပုံများတယ်။ဒီကြောယောဂရှိတဲ့လူတွေရဲ့ဒီကြောအတွင်းနိုင်ငံတွေမှာဆိုလို့ရှိရင်လည်းသူများတွေပို့ပြီးတော့ပျက်စီးလွယ်တယ်။နှလုံးအထူးကြက်မှတ်ခန်းတွေမှာရောက်ရှိနေတဲ့လူတွေရဲ့60နဲ့85ရာခိုင်နှုန်းဟာစီတိုယောဂရှိတဲ့လူတွေဖြစ်ပါတယ်ခင်ဗျ။ဒါကြောင့်မို့လို့စီတိုယောဂဖြစ်ပြီးဆိုတာနဲ့သူ့ရဲ့သွေးကြောတွေကိုမှန်မှန်လေးဆစ်ဆစ်ပေးရမယ်။ဒီကုန်လုံးတွေကိုကောင်းဝင်လာကျွန်တော်ကအေးလာလမ်းလျှောက်လိုက်ကျွန်တော်ဒီဘက်ဒီနည်းနည်းနာလာလာဒါမှမဟုတ်အဝေးဝေးမလျှောက်နိုင်ဘူးလားလျှောက်လိုက်ရင်နည်းနည်းနာနာပြီးပြီးမှလျှောက်လို့ရလားအဲ့ဒါဆိုရင်သူသူကြောတွေကသိမကောင်းဘူးနောက်အဝလွန်တဲ့လူတွေကတော့တချို့ဝပြီမဲ့လူတွေအစီသိမများတဲ့လူတွေရှိတယ်တွေးထဲမှာဒါပေမဲ့တော်တော်များများတော့ဒီဝတဲ့လူမှာတွေးကြောတွေပျက်စီးမှုကတော့ပိုများတယ်ဆိုတာကိုသိတတ်ပြီးသားပဲအဲ့ဒါကိုယူဆရမယ်နောက်ချက်တာတွေစစ်လိုက်ပေါ့ဗျာစိလေးကတော့အဆိုးဆုံးပါပဲခင်ဗျာဒီရေတောက်တဲ့လူတို့စိလေးတောက်တဲ့လူတွေရဲ့သွေးကြောကတာမန်လူတွေရဲ့သွေးကြောတဲ့အများကြီးဆိုးရတာပျက်စီးနေတယ်ဆိုတော့အထောက်အထားတွေကျွန်တော်အများကြီးရရှိပါတယ်ဒါမှမဟုတ်စိလေးရှော့တော့ပါမတတ်နိုင်တန်နိုင်ပြတ်ပစ်ပါအရင်မတော့ပါနဲ့အစီရှော့သွားကြပါကိုယ်လက်လှူရှားမှုလုပ်ပါဒါမှမဟုတ်သွေးလက်ပတ်မှုကအမှန်တောင်းပြီးတော့နေပါလိမ့်မယ်ဆိုပြီးတော့ကျွန်တော်ပြောလို့ပြတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုဆက်လက်နားဆင်ကြရမှာဖြစ်ပါတယ်။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်ဝန်ကြီးချုပ်ဖြစ် NLD ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကအစည်းအဝေးခန်းမကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်။ချမ်းပြည်နယ်မြောက်ပိုင်းဒုထဝတီမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ကြတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့နဲ့မထိုးနိုင်သေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့တွဲဆုံဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုသားသားရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမတ်လ28ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကိုစားပြုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုအမိကြေညာတဲ့အချိန်မှာရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေအစည်းအဝေးခန်းမကကန့်ကွက်ထွက်ခွာခဲ့ကြပါတယ်အခုလိုကိုယ်စလဲတွေထွက်ခွာရတာဟာရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့စည်းခွင့်ရရှိဖို့လိုလားနေတဲ့ရခိုင်ပြည်သူမဲဆန္ဒရှင်တွေရဲ့ဆန္ဒနဲ့တထပ်တီးရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့မြေပုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စလဲဥအောင်ဝင်းကပြောပါတယ်ရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီကအစိုးရမဖွဲ့နိုင်တဲ့အတွက်ဝန်နေချင်းအထင်းအမှတ်အနေနဲ့ရခိုင်အမျိုးသားပါတီကကိုယ်စလဲတွေဖဲကျိုးအနှက်ယောင်ချိတ်ပြီးလွတ်တော်အစည်းအဝေးတက်ခဲ့ကြပါတယ်ရခိုင်အမျိုးသားပါတီဟာရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့အတွက်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်တင့်မင်းဆောင်2016နဲ့နှင့်မင်းဆောင်2016တို့ထုတ်ပြန်တောင်းဆိုထားသလိုရခိုင်အမျိုးသားပါတီကရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်မြောက်ဦးစစ်တွေဘူးတီတောင်နဲ့မောင်တော်စတဲ့မြို့နယ်တွေမှာလည်းမကြသေးမီကထောင်နဲ့ချီတဲ့ပြည်သူတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်တည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းပြည်လူထုအဖွဲ့အစည်းတွေကနေမှ30ရက်နေ့ကတောင်းဆိုခဲ့ပါတယ်ဒီဘောမျိုးမြောက်ဘက်ခုနှစ်မိုင်အကွာတာတီကျေးရွာကလီလူရေကာတာကြောက်မဲမျိုးနယ်တွင်ကတာလုံးဆဲခေါ်အထက်ရေရွာရေကာတာနောင်ချုံမျိုးနယ်ကအလေရေရွာတွေမှာလက်စစ်တပ်အားထုတ်လုပ်ဖို့တမနာဦးတိန်စိန်ဆွေရကနေခုပြင်းပြင်းချပေးထားတာကိုပြန်လည်ရုတ်တိမ်ပေးဖို့တောင်းဆိုခဲ့တာပါ ဒီရကာတာတိဆောက်မယ်ဆိုရင်ဒေတာခန်တွေနေရက်ကိုစွန့်ခွာတော့ရမှာဖြစ်ပြီးလူနေအိမ်နဲ့စီတီပထိုးတွေလည်းရေအောက်ရောက်သွားမယ်အပြင်တဘာဝပတ်ဝန်းကျင်အနေထားပြည့်ယွင်းသွားမှာလို့တုတ်ထောက်ဒီမြေကကွယ်ဆောင်ရှောက်ရေးပြောရေးဆိုခွင့်ရှိသူနန်းလောက်ခမ်းကပြောပါတယ်အထက်ရေးရွာရေကာတာတိဆောက်ရမှာတရုတ်ဆူဆလန်ဂျာမနီနဲ့ဂျပန်ကုမ္ပဏီတွေပါဝင်ပြီး2018ခုနှစ်မှာပြည်သက်ဖို့လျာထားပါတယ်
ချင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဥစလိုင်းလျံလွယ်ကိုမတ်လ29ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွှတ်တော်ပုံမှန်အစည်းအဝေးမှာအတည်ပြုခန့်အပ်လိုက်ကြပါတယ်ဥစလိုင်းလျံလွယ်ဟာ2015ရွေးကောက်ပွဲတုန်းကဖလန်းမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနေမြေနှစ်ကနေရွေးကောက်ခံရသူဖြစ်ပါတယ်ချင်းပြည်နယ်ဖလန်းမြို့နယ် IE ဘွယ်ဇာတိဖြစ်တဲ့အသက်62နှစ်အရွယ်ဥစလန်းလျံလွယ်ဟာရန်ကုန်တက္ကသိုလ်ကနေဥပဒေဘွယ် LLB ရရှိထားသူဖြစ်ပြီး1983ကနေ2014ခုနှစ်အထိဥပဒေအရာရှိအဖြစ်အစိုးရတာဝန်ထမ်းဆောင်ခဲ့ပါတယ်သူဟာတက္ကသိုလ်ကျောင်းသားဘဝမှာလည်းချင်းကျောင်းသားလှုပ်ရှားမှုတွေမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်
NLD အစိုးရတိနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ကချင်လူ့လရေးအဖွဲ့ KIO ကနေအရက်သားတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းနေပြီဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငြိမ်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့ကိုပြည်နိုင်ငံရေးပါတီအတင်းအဖွဲ့နဲ့မပတ်သက်တဲ့သူတွေနိုင်ငံရေးငြိမ်းချမ်းရေးနဲ့ပတ်သက်ပြီးစိတ်ဝင်စားသူတွေနဲ့ဖွဲ့စည်းသွားမှာဖြစ်ပြီး KIO မှခေါင်းဆောင်၅ဦးကချင်ရှားမြောက်ရန်ကုန်နဲ့မန္တလေးစတဲ့ဒေသအသီးသီးကအရက်သားပြည်သူ32ဦးဖွဲ့စည်းသွားမယ်လို့ကချင်ငြိမ်းချမ်းရေးကြိုးဆောင်PCG ကဦးအင်ရှန်ဆန်းအောင်ကပြောပါတယ်ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လုပ်ငန်းစဉ်ကိုလာမယ့်ဧပြီလအထဲမှာထုတ်ပြန်ကြေညာသွားမှာဖြစ်ပြီးအကြံပေးအဖွဲ့ရုံးကိုမြစ်ကြီးနားမြို့နဲ့လိုင်စာမြို့တို့မှာဖွင့်လှစ်သွားမှာဖြစ်တယ်လို့ဦးအင်ရှန်ဆန်းအောင်ကပြောဆိုသွားပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့မန်ဂျေရွာသား35ဦးကိုမတ်လ17ရက်နေ့ကအစိုးရတပ်မှ66ကဖမ်းဆီးခေါ်ဆောင်သွားပြီးဖုန်ကြီးကျောင်းမှာ3ရက်ခန့်စစ်ကြောမှုတွေလုပ်ပြီးနောက်မှာပြန်လွတ်ပေးခဲ့ပါတယ်ဒီအဖမ်းဆီးခံရွာသားတွေကိုဒေသရင်းလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့စွပ်စွဲချက်နဲ့မြမတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ခဲ့တာလည်းဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့ NCA ကတနိုင်ငံလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကနေရှေ့ဆက်ပူးပေါင်းလှုပ်ဆောင်ရေးကိစ္စနဲ့ပတ်သက်ပြီးမတ်လ29ရက်နေ့ကထိုင်းနိုင်ငံမှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
ထိုင်းနိုင်ငံချင်းမှမြို့မှာကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ UNFC ကနေဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲအခြေအနေကိုတော့ ARP ခေါ်ရခိုင်လူမျိုးရေးပါတီဒုတိယဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကပြောပါတယ်
ဘယ်ကြော့ရဲမှာဆိုတော့ကျွန်တော် unity တိစောက်တဲ့ခံဘလို့ဆွေးနွေးရမလဲပေါ့နော်လက်မဲ့ထုတ်တဲ့ဖွင့်တဲ့လက်မဲ့ထုတ်တဲ့ဖွင့်ပြန်ပြီးတော့အလုံးလုံးနေတော့ဘလို့လုံးလုံးကြမလဲဆိုတဲ့ပုံပေါ်မှာ address ဖို့ဆွေးနွေးရတဲ့အပြန်လန် information တွေပေးရတယ်နောက်တကြိမ်တွေ့ဖို့အတွက်ပေါ်တော့ချမှတ်တယ
် NCA စာချုပ်လက်မဲ့ရေးထိုးရေးကိုယ်စားလှယ်များအုပ်စုမှာ ALP ဒုတိယဥက္ကဋ္ဌနှင့်ဦးခိုင်စိုးနိုင်အောင်ကဦးဆောင်ပြီး TPN ဘက်ကတော့ကရင်မျိုးသားတိုးတက်ရေးပါတီကခူးရဲကဦးဆောင်ပါတယ်တိုင်းဒါလက်နက်ကန်ဖွဲ့ရဲ့အနေနဲ့2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းအမြင်မတူမှုတွေကြောင့်အခုပထမဆုံးအကြိမ်တွေ့ဆုံခဲ့တာပါအပြစ်ရထားတဲ့တပ်ဖွဲ့တွေကရောအပြစ်မရတဲ့တပ်ဖွဲ့တွေကရောအနာဂတ်လက်တွဲဖော်ဆောင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးကြမယ်လို့ခူးရဲကပြောပါတယ
်ကျွန်တော်တို့ရှင်းဆက်သွားမယ်ကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးပေါ့နော်ကျွန်တော်တို့အများဆုံးတွေ့ဆုံနိုင်ကြရင်ဆွေးနွေးနိုင်ကြရင်အကောင်းဆုံးလို့တော့အမြင်သဘောထားတွေဖလှယ်ကြတာပဲရှိ
အခုအပြည့်ရထားတဲ့အဖွဲ့နဲ့အပြည့်မရတဲ့တဲ့အဖွဲ့တွေတွေ့ဆုံတာဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်ဒီနှစ်ဖွဲ့လာတွေ့တာကောင်းတဲ့လက္ခဏာဖြစ်တယ်အခုကြားရတာကတော့လက်နက်ကင်တော်လိုင်းအဖွဲ့စီတွေပေါင်းစုံညီလာခံတရက်ကိုကျင်းပမယ်ဘို့ကျူဆိုင်ပြင်းကြမယ်လို့ကြားရဒါဟာကောင်းတဲ့လက္ခဏာဖြစ်တယ
်မြို့တော်ပြင်ဆိုစီ NCA အပေါ်အာဏာရ NLD အစိုးရတည်ရဲ့တဘောထားကအခရာကြတယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါတယ်
အန်စီကိုသူတို့ကလည်းမထူသေးဘူးကျွန်တော်တို့လည်းမထူဘူးဆိုတာသိအပေါ်မှာ NCA ကိုမှနှစ်ဖက်စလုံးကလည်းထူဖို့လိုတယ်လို့သဘောထားရှိတယ်အဲ့ဒီပေါ်မှာ NLD အစိုးရရဲ့သဘောထားလိုတယ
်မတ်လ29ရက်နေ့ချင်းမိုင်မြို့တွေ့ဆုံပွဲမှာနှစ်ဖက်တပ်ဖွဲ့ဝင်တွေဟာ RCS ကလွဲပြီး2013ခုနှစ်လိုင်စာမြို့မှာဖွဲ့စည်းခဲ့တဲ့ NCCT တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးပူပေါင်းဆောင်ရွက်ရေးအဖွဲ့မှအဖွဲ့ဝင်တွေဖြစ်ကြပါတယ်
ထပ်ပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရတစ်ကနဲ့မြို့အမျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်လိုက်ပါတယ်။အခုလိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်ရတဲ့အပေါ်မြို့နိုင်ငံရေးပါတီတွေနဲ့မြို့အရေးလှုပ်ရှားသူတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမြင့်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မော်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုတိုင်းနာရေးရဝန်ကြီးခန့်အပ်ခံလိုက်ရတဲ့ပုံမှာမော်မျိုးသားပါတီသွင်းမှုနှစ်ဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါတယ်
။ဒေါ်ထွန်းကြီးကမော်မျိုးသားပါတီကိုဖိတ်တယ်၊ဆိုရဖွဲ့ဝင်တနည်းရတိုင်းနာရေးရဝန်လက်ခံပေးဖို့တောင်းဆိုတယ်။ဒီတောင်းဆိုချက်ပေါ်မှာဒေါက်တာကြီးကိုကြောင်းကြားတယ်။ဒေါက်တာကြီးကပြောတာကအန်အန်ဒီကကျွန်တော်တို့ရံဘက်ဖွဲ့စည်းလို့မဟုတ်ဘူးလေ၊မိတ်ဆက်ဖွဲ့စည်းတယ်ပဲ။ကျွန်တော်တို့ကဘာမှကောက်ရှာမရှိဘူ
း။အန်နာဒီကနေနိုင်သက်လွင်ကိုတိုင်းရနာရဲရဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့ပုံမှာမွန်ပြည်လူလူတို့များစုကတာဟာမွန်တွေကိုတွေးကွဲအောင်လုပ်တာပဲဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။တိုင်းရနာရဲရဝန်ကြီးခန့်အပ်ခံရတာနဲ့ပတ်သက်ပြီးမွန်နိုင်ငံရဲကိုအနိကဆောက်ကြည့်နေတဲ့မင်းမင်းနယ်ကအခုလိုပြောပါတယ်။
ဖွဲ့ချုပ်ကတိုင်းနာတွေကိုတိုင်းနာရေးအဝန်ကြီးဌာနပေးတာကဒါနဲ့မပါတဲ့နေရာပေးမှုပဲနေပါလေ။ဒါကြောင့်လဲဆိုတော့မြစ်တိုင်းနာပါတီကမှသူတို့ကမူဝါဒရေးရာရရှိနိုင်မှုကိုရယူခြင်းမရှိပဲနဲ့ဩသာရှိတဲ့ပါတီကောင်းဆောင်များကိုဆွဲထုတ်ခန့်အပ်လိုက်ခြင်းအဖြစ်ပါတီများအတွက်အကွဲအသေးများဖြစ်ပေါ်စီပြီးတော့ပါတီအားနဲ့ချိနဲ့သွားအောင်ပေါ်လစီကသူတို့ရွေးချယ်လှုပ်ဆောင်နေတယ်လို့မြင်ပါတယ်
။မော်မျိုးသားပါတီကတော့တာဟာဝန်တာကုံယူရမယ့်အခွင့်အရေးတစ်ခုလို့နိုင်စိုးမြစ်ကဆက်ပြောပါတယ်
။ကျွန်တော်တို့ကအမျိုးသားနိုင်ငံရေးလှုပ်နေတဲ့ဖွဲ့စည်းတယ်လေ။တိုင်းရင်းသားနိုင်ငံရေးလှုပ်နေတဲ့ဖွဲ့စည်းတယ်ဆိုတော့အခုတိုင်းရင်းသားရေးရုံကြီးကန်ရတယ်ဆိုတော့ဒါကိုလှုပ်ချင်တဲ့ဆန္ဒအတိုင်းဒီဌာနကိုကန်ရတယ်ဆိုတော့ဒါလှုပ်တင်တယ်။လှုပ်ထိုက်တဲ့ညာတစ်ခုလို့မြင်တယ်။ဒီပေါ်မှာတချို့သောဝေဖန်ရေးသမားတွေရှိတော့မော်လီကွဲမယ်ဆိုတော့ဒီအတွက်ကြောင့်ကျွန်တော်တို့ပါတီကွဲဖို့ဆိုတာအကြောင်းမရှိဘူး။
ဒါပေမဲ့လည်း NLD အနေနဲ့ကမော်မျိုးသားပါတီတုံးဥက္ကဋ္ဌကိုတာယနာရေးရဝန်ကြီးဖြစ်ခန့်အပ်မယ်ဆိုတာကိုတော့ပါတီကိုတရားဝင်အကြောင်းကြားလာတာမရှိဘူးလို့လည်းနိုင်စုမြင့်ကပြောပါတယ်။တာယနာရေးရဝန်ကြီးဌာနဟာဥထင်ကျော်ဦးဆောင်တဲ့ဆိုရလက်ထက်မှာပေါ်ပေါက်လာတဲ့ဝန်ကြီးဌာနအသစ်တစ်ခုဖြစ်ပါတယ
်။အခုသတင်းကြေညာချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေအမိတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကနေအစည်းအဝေးခမ်းမကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
26ခြေဆိုင်တိုင်းရင်သတင်းတော့တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစာရေးသားခြင်းကြတဲ့ VOA ကိုတေးသချင်းတောင်းခြင်းကြတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုပေးပို့နိုင်ပါတယ်ရှင်
သမရသည့်ဦးထင်ကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့ညတိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-32-999 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ရှင်နေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေတောက်ကြနေမနေ့ကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
စွန့်ယင်ဝန်ကြီးဌာနလက်ထောက်ဝန်ကြီးအဲလစ်ဇဘက်ချာဝူရန်ဒယ်နဲ့တောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုတေယူတို့ကနိုင်ငံအစိုးရပူးပေါင်းဆောင်ရွက်ရေးကော်မရှင် HLBC ဖွဲ့စည်းလိုက်ကြောင်းမလ3ရက်နေ့ကကြေညာလိုက်ပါတယ် HLBC ရဲ့ပထမဆုံးအကြိမ်ဆွေးနွေးပွဲကိုဧပြီလ14ရက်နေ့မှာတောင်ကိုရီးယားနိုင်ငံဆိုလ်မြို့မှာကျင်းပမှာဖြစ်ကြောင်း HLBC ရဲ့ပူးတွဲဥက္ကဋ္ဌရဲ့ပထမဆုံးလုပ်ငန်းတာဝန်အဖြစ်နဲ့လက်ထောက်ဝန်ကြီးရှာဝူရန်ဒယ်နဲ့ဒုတိယဝန်ကြီးချိုတေယူတို့ကကြေညာလိုက်ပါတယ်လက်ထောက်ဝန်ကြီးရှာဝူရန်ဒယ်ဟာနျူကလ িয়ার လုံခြုံရေးနျူကလ িয়ার မပြန့်ပွားရေးနဲ့နျူကလ িয়ার လောင်စာဆီကိစ္စတွေကိုဆွေးနွေးမဲ့ HLBC ရဲ့ CEO ဝဲကိုပူးတွဲတဲ့ဘာအဖြစ်အပျက်ကျင်းပဖို့အဆိုးမျိုးကိုတွားရောက်မှာဖြစ်ပါတယ်။ USROK အမေရိကန်တောင်ကိုရီးယားအဆင့်မြင့်ပူးပေါင်းဆောင်ရည်ရေးသဘောတူညီချက်123လို့ခေါ်တဲ့နျူကလ িয়ার လောင်စာဆီကိုငြိမ်းချမ်းတဲ့နည်းနဲ့အသုံးပြုရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တောင်ကိုရီးယားအကြားနျူကလ িয়ার ဆိုင်ရာမဟာဗျူဟာမြောက်တွေ့ဆုံဆွေးနွေးပွဲနဲ့နျူကလ িয়ার ကိုငြိမ်းချမ်းစွာအသုံးပြုရေးဒီပညာဖလှယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်အဆင့်မြင့်ပူးပေါင်းဆောင်ရွက်ရေးအဖွဲ့အဖြစ် HLBC ကကြားဝင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။အထူးသဖြင့်အသုံးပြုပြီးနျူကလ িয়ার လောင်စာတွေနျူကလ িয়ার နည်းပညာပြပတင်ပို့မှုနဲ့ပူးပေါင်းဆောင်ရွက်မှုကဏ္ဍတွေမှာထိန်းချုပ်ရေးနျူကလ িয়ার လောင်စာတင်ပို့မှုတိကျခိုင်မာမှုရှိစေရေးနျူကလ িয়ার လုံခြုံမှုစတာတွေကို HLBC ကလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကိုရီးယားသမရနိုင်ငံအကြားအရက်ဖက်နျူကလ িয়ার လောင်စာဆန်ရကိစ္စရပ်တွေမှာနှစ်ပေါင်း30ကျော်ကြာပူးပေါင်းဆောင်ရွက်ခဲ့ပြီးဖြစ်ကြောင်း HLBC ဖွဲ့စည်းတည်ထောင်လိုက်တာဟာနိုင်ငံအကြားတည်ရှိပြီးဖြစ်တဲ့နျူကလ িয়ার လုံခြုံရေးဆန်ရပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံအကြားပူးပေါင်းဆောင်ရွက်ခဲ့တဲ့သမိုင်းကြောင်းပေါ်အခြေခံပြီးဒီကဏ္ဍမှာနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုဆက်လက်လှုပ်ဆောင်သွားကြမယ်ဆိုတာကိုထပ်မံတန်ဋိဌာန်ပြုလိုက်ခြင်းဖြစ်ကြောင်း HLBC ဖွဲ့စည်းကြောင်းကြေညာတဲ့အခမ်းအနားမှာလက်ထောက်ဝန်ကြီးရှာဝူရန်ဒဲကပြောကြားခဲ့ပါတယ်။လက်ထဝန်ကြီးရှာဝူရန်ဒဲနဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးချိုတေယူတို့ရဲ့တွေ့ဆုံမှုဟာသဘောတူညီချက်123ပါလုပ်ငန်းအဖွဲ့တွေဖွဲ့စည်းတည်ထောင်ခြင်းနဲ့အဖွဲ့ဝင်တွေရဲ့အသင်းဝင်ဖြစ်ခြင်းကိုအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီလုပ်ငန်းအဖွဲ့တွေရဲ့တရားဝင်လုပ်ငန်းတွေကတော့ဧပြီလမှာကျင်းပမဲ့ဆွေးနွေးပွဲအတွင်း HLBC ပူးတွဲဥက္ကဋ္ဌတွေထံတင်ပြနိုင်ဖို့မိညာမဲ့အချက်အလက်တွေနဲ့လုပ်ငန်းအစီအစဉ်တွေပေါ်ထွက်လာရေးလှုပ်ဆောင်ပေးရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကိုရီးယားသမရနိုင်ငံနဲ့လက်တွဲပြီးငြိမ်းချမ်းလုံခြုံစိတ်ချရတဲ့နျူကလ িয়ার လောင်စာဆွမ်းအင်တွေကိုရီးယားပြည်သူတွေအတွက်သာမကပဲကိုရီးယားကျွန်းဆွယ်အရှေ့အာရှတိုက်နဲ့ပစိဖိတ်ဒေသတစ်ခုလုံးအကျိုးဖြစ်ထွန်းစေရေးအတွက်ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပေဖြစ်ပြီးတော့ VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VO ကနေတောက်ကြနေမနဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
် American သမ္မတ Barack Obama ကသူ့ရဲ့စရုပ်ထအချင်းများနဲ့နောက်ဆုံးချင်းချင်းပါတဲ့ Nuclear လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုကျတဲ့ပရိနေကဝါရှင်တန်မြို့တော်မှာစတင်ဖွင့်လှစ်ပေးခဲ့ပါတယ်။ IS စစ်သွေးကြောအဖွဲ့ကရေဒီယိုတက်တိကြဘုံတွေဖောက်ခွဲနိုင်တဲ့အလားအလာရှိနေတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေမှုတွေဟာကမ္ဘာကြီးအခုရင်ဆိုင်နေရဆဲဖြစ်တဲ့ချင်းချမှုအန္တရာယ်တွေဖြစ်ကြောင်းဖွင့်ပွဲမှာသမ္မတကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားက January လထဲမှာနျူကလ িয়ার ဆန်းသတ်ခဲ့တာနဲ့ February လထဲတာဝန်ဖြစ်ဒုံးလက်နဲ့ဆန်းသတ်မှုတွေလုပ်တာမျိုးထိတ်တင့်ညီလာခင်မစတင်ခင်မှာသမ္မတအိုဘားမားဟာတောင်ကိုရီးယားသမ္မတပတ်ကုံနဲ့ဂျပန်ဝန်ကြီးကိုရှင်းဆိုအားပေးတော့ကိုအင်ဂျီရောမှာတွေ့ဆုံပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကိုဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒီလုပ်ရက်အတွက်တားဆီးကာကွယ်ဖို့စူးစမ်းရမှာအားလုံးညီညွတ်မှုရှိပါတယ်လို့လည်းဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့နိုဗ ెంబ ာလအကြမ်းဖက်ဖက်တိုက်ခိုက်မှုမှာအဓိကတန်တရားရှိတဲ့သူကိုဘယ်လ်ဂျီယံနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်ပို့ပေးလို့ရပြီလို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်။ပြင်သစ်တရားရေးဝန်ကြီးကဒီတန်တရားရှိသူဆလမ်အဗ်ဒယ်ဆလမ်ကိုဆယ်ရက်အတွင်းမှာပဲပါရီမြို့ကိုပြန်ပြီးပို့မှာဖြစ်တယ်လို့မနေ့ကပဲထုတ်ဖော်ပြောကြားခဲ့ပါတယ်။ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုဧပြီလထဲမှာလက်မှတ်ရေးထိုးကြမယ်လို့အမေရိကန်နဲ့တရုတ်တို့ကကြေညာပါတယ်။ဒါဟာသမိုင်းဝင်သဘောတူညီချက်ကိုတခြားနိုင်ငံတွေနဲ့တရားဝင်ပူးပေါင်းပါဝင်လာဖို့အတွက်အပိယာရောက်မဲ့ခြေလန်းတရလို့သူတို့ကမျှော်လင့်ထားတာပါ။အိန္ဒိယနိုင်ငံအရှေ့ပိုင်းကောကတာမှာဆောက်လုပ်ဆဲတံတားတစ်ခုပြိုကျခဲ့တဲ့အတွက်လူပေါင်း20တေဆုံးပြီးဒဏ်ရာရသူကတော့ဒါဇင်နဲ့ချီပြီးရှိနေပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အဲလစန်ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချက်ပါ။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရုံးမြင့်တမ်းကြားအစီအစဉ်ကိုတော့ညနေ9နာရီမှာ Asia Set 7ကနေဓာတ်ရိုက်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.